တော်ရှင်များညနေပါချေဆိုင် Global Fan ဖွဲ့ရဲ့မြန်မာနိုင်ငံမှာ X ကိုကစွာကြယောဂါငှက်ဖျားနဲ့ TV ယောဂါတိုက်ချက်ရေးစီမံကိန်းတွေအတွက်ရန်ပုံငွေဆက်မပေးတော့ဘူးဆိုတော့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပြေးပါလို့မြန်မာနိုင်ငံကတိုက်တွန်းလိုက်ပါတယ်ဒီအကြောင်းကိုဒေါ်မိုးဘုထုံးကတင်ပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ Geneva အခြေစိုက် Global Fund ရဲ့မြန်မာနိုင်ငံမှာရှိတဲ့ AIDS TB နဲ့ငှက်ဖျားယောဂါတိုက်ချက်ရေး၅နှစ်စီမံကိန်းကိုအကောင့်ထက်ဖော်ပြနေတဲ့အဖွဲ့အစည်းတွေအထောက်ကူပေးရေးဝန်ထမ်းတွေအပေါ်မြန်မာစစ်အစိုးရကခီးတော်လာမှုတားမြစ်ချုပ်ချယ်တဲ့အတွက်ရမုံငွေထောက်ပံ့မှုရပ်ဆန့်လိုက်တယ်လို့ Global Fund ကအရင်သတင်းပတ်မှာထုတ်ပြန်ကြေညာခဲ့ပါတယ် CCM လို့ခေါ်တဲ့မြန်မာနိုင်ငံညှိနှိုင်းဆောင်ရွက်ရေးအဖွဲ့ဒီလ19ရက်နေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့ဒီကန့်သတ်ချုပ်ချယ်မှုတွေဟာယာယီတာဖြစ်ပြီးငွေကြေးထောက်ပံ့မှုလုံးဝရပ်ဆန့်မှုတင်တဲ့ကိစ္စမဟုတ်တဲ့ကြောင် Global Fund ရဲ့တုံ့ပြန်မှုဆုံးဖြတ်ချက်ဟာမျှတမှုမရှိဘူးလို့ဆိုကဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပြီးဖို့တိုက်တွန်းလိုက်ပါတယ် Global Fund ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးရန်ကုန်မြို့မှာရှိတဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ဌာနကိုယ်စား Charles Petrie ကိုဆက်သွယ်မေးမြန်းတဲ့အခါသူကမြန်မာနိုင်ငံမှာလုပ်ငန်းတွေလှုပ်ဆောင်မှုမဖြစ်နိုင်တာကြောင့်ဒီလုပ်ငန်းတွေရပ်တန့်ဖို့ Global Fund ကဆုံးဖြတ်တယ်ဆိုပြီးသတင်းတွေဖော်ပြထားရမှာလွဲမှားမှုအနည်းငယ်ရှိနေတယ်လို့ဆိုပါတယ်
It is possible to implement humanitarian operations in Myanmar, Burma. It's of course a very difficult.
မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့စီမံကိန်းတွေအကောင့်အထည်ဖော်ဖို့ဖြစ်နိုင်ပါတယ်။မြန်မာနိုင်ငံမှာလုပ်ကင်ရတဲ့အခြေအနေပတ်ဝန်းကျင်ကသိခက်ခဲတယ်ဆိုတာလူတိုင်းသိကြပါတယ်။ဒါပေမဲ့မဖြစ်နိုင်ဘူးလို့ပြောတာဟာမှားပါတယ်။ Global Fund ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကျွန်တော်နားလည်သလောက်က Global Fund ရဲ့လုံငန်းလုတ်ကင်ပုံကစီကံကြီးလာပါတယ်အထူးသဖြင့်စီမံကိန်းတွေကအချိန်မီပြည့်စည်ဖို့စီကံတင်းကျပ်ထားပါတယ်အချိန်မီပြည့်စည်ဖို့ရာအလျော့အတင်းရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်စီမံကိန်းပြည့်စည်ဖို့တတ်မှတ်ပေးထားတဲ့အချိန်အတိုင်းတင်းကျပ်ကျလိုက်နာဖို့ကတော့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာပိုး၍ခက်ခဲပါတယ်
တကယ်လို့ Global Fund ဘက်ကအဆက်အလျှော့မပေးဘူးဆိုရင်တော့သတ်မှတ်ပေးထားတဲ့အချိန်အတွင်းရည်မှန်းချက်ပြည့်မြောက်အောင်ဆောင်ရွက်နိုင်မှုခက်ခဲပါလိမ့်မယ်လို့ Mr. Petrie ကဆိုပါတယ်။ UNDP ဟာ Global Fund ရဲ့မြန်မာနိုင်ငံကလုပ်ငန်းဆောင်တာတွေကိုအဓိကလက်တွဲဆောင်ရွက်အကောင့်ထည့်ဖော်ပြီးတဲ့အဖွဲ့အစည်းပါ။ AIDS ကဖျားနဲ့ TB ယောဂါတွေဟာမြန်မာနိုင်ငံမှာထူးထူးခြားခြားခံစားနေရတဲ့ယောဂါတွေဖြစ်ရုံနဲ့မကဖွင့်ဟပြောဆိုမှုမရှိရင်ဒေသကိုပါအနေရကျရောက်နိုင်တာမို့ဒီယောဂါ၃မျိုးတိုက်ဖြတ်ရေးဟာအင်မတန်အရေးကြီးပါတယ်လို့လည်းသူကပြောပါတယ်။ Global Funds ကမြန်မာနိုင်ငံမှာဒီယောဂါ၃မျိုးတိုက်ဖြတ်ရေးအတွက်ရန်ပုံငွေမထောက်ပံ့မှုဆုံးဖြတ်လိုက်ပြီးမြေကုလသမဂ္ဂအေဂျင်စီတွေဥရောပအစိုးရတွေနဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကမြန်မာနိုင်ငံမှာ AIDS ယောဂါတိုက်ဖြတ်ရေးဆက်လက်လှုပ်ဆောင်မယ်လို့မနေ့ကထပ်လောင်းအတည်ပြုပြောကြားလိုက်တဲ့ကြောင့်ဒီကနေ့ထုတ် Financial Times သတင်းစာထဲမှာဖော်ပြထားပါတယ်